မကွေးတိုင်းကံကောမြို့နယ်စမ်းမြို့ရွာမှာမီးရှို့ခံရလို့နေအိမ်20ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေဟာနယ်မြေရှင်းလင်းရေးဆိုပြီးဒေသရင်းကျေးရွာတွေကိုဝန်ရောက်နေတာမို့ဒေသခံကျေးရွာသားတွေတားတွေကစိုးရိမ်ပြီးဘေးလွတ်ရာတိတ်ဆောင်နေကြရတယ်လို့သိရပါတယ်။ရန်ကုန်ကပြပို့တဲ့ဒီသတင်းကိုမန္တလေးကပြပြပေးပါမယ်ရှင်။
ဒီဇင်ဘာ18ရက်မကွေတိုင်းကံကောခရိုင်နှင်းခါရွာကိုနယ်မြေရှင်းလင်းရေးလုပ်ပြီးတော့ထွက်ခွာလာတဲ့စစ်ကောင်စီစစ်ကြောင်းဟာဒီဇင်ဘာ21ရက်ကစမ်းမြို့ရွာကိုရောက်ရှိပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စမ်းမြို့ရွာဟာနေအိမ်915အိမ်ရှိတဲ့ကျေးရွာတွေရာဖြစ်ပြီးစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးဝင်ရောက်ပြီးတဲ့နောက်နေအိမ်တွေမီးလောင်ကျွမ်းလာလို့စမ်းမြို့ရွာသားတဦးကအခုလိုပြောပါတယ
်။ကျွန်တော်တို့နေအိမ်95ဆောင်းလုံးရှိခဲ့ရတာ။ကျွန်တော်တို့မနေရဘူးကကျွန်တော်တို့မနေရမနေစားပဲကိုရိုနာလောက်ကတော့ဆိုင်မှာကျွန်တော်တို့6လုံးရှိတယ်အဲ့ဒါပြီးကျွန်တော်တို့နေလန်နာရီလောက်တော့တခါပြပြီးရ7နာရီလောက်ရှိတယ်ဗျစစ်သားတွေကျွန်တော်တို့ရွာတဲ့စစ်ကြောင်းထိုးပြီးရင်တော့ဒီမီးလောင်နိုင်နေရတယ်ဗျအဲ့ဒီကျွန်တော်တို့ရွာဖြစ်မှာတညအိပ်ပြီးရင်တော့နောက်နေ့မနေ့9နာရီလောက်ဆိုမီးစားတယ်ဒီမှာကျွန်တော်တို့မီးရှို့လာမြင်နေရကြီးဗျအော်ဒီပွဲလေးမရှိဘူးကြာကျွန်တော်တို့ရွာသားရဲ့ကြောင်ထွေပြေးနေရတာက
နှန်းခါရွာကနေဒီဇင်ဘာ19ရက်စမ်းမြို့ဖက်ကိုထွက်ခွာလာတဲ့စစ်ကောင်စီတပ်တွေဟာလမ်းမှာမိုင်းဆွဲတက်ခတ်ခံရတာကြောင့်ထဏ်ရာတွေရရှိထားတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာရွာကိုမီးရှို့ပြီးတဲ့နောက်အိမ်မွေးတရိတ်ဆန်တွေကိုလည်းယူဆောင်သွားတယ်လို့နေအိမ်မီးလောင်သွားတဲ့ရွာသားတို့ကပြောပါတယ
်ဘဝမရအကုန်တုံးတယ်ကြောတိုင်းမှာဝိတ်တိတ်တိတ်ဆိုတဆင်းမှမကျန်ဘူးကြာကျွန်တော်တို့မှာအခုရွာမပြင်းသေးလို့ကောင်းလာမှလာပြီခမတော်လာလုံးမိခုံနေရတာတော်လာလုံးခုပြေးနေတာရပါရမလဲလားအကုန်ကြောင်မ
စစ်ကောင်စီကအနေမြေရှင်းလင်းလို့ရွာလုံးကျွထွက်ပြေးနေရသူတွေဟာအနီအနားကကျေးရွာတွေမှာခိုလုံနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စစ်ပေးရှောင်တွေကိုကူညီပေးနေသူတူကပြောပါတယ
်အခုလိုရတာတော့သူတို့စီမှာပါလာတာကိုဝင်ဆောင်ကလည်းပါလာတာရှိတယ်ဗျာဒါပြီးတိကြီးရွယ်ဦးတွေလည်းပါလာတယ်တော့ဆိုစီဝါလေလူရယ်စာနေရခါလေလူတော့ဗျာပရိပါတော့ကျွန်တော်တို့ရှိရလဲစီပြီးဒုက္ခတွေတွေကျွန်တော်တို့ရွာရလဲစီပြီးဒုက္ခတွေတွေနောက်ပိုင်းဆုံးတော့ကြီးလာလေးကိုမျှတာပြီးဝေစားတာဆိုတော့စာနေရခါရယ်ဟောစီဝါရယ်အနည်းငယ်စောင့်တယ်ပေါ့ဗျာဒါတွေအဓိကတော့လူတာပေါ့
အခုလိုစမ်းမြူရွာနဲ့အိမ်တွေမီးရှို့ရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပေမဲ့ဒီဇင်ဘာ18ရက်ကနှန်းခါရွာမှာကျေးရွာကောင်းဆောင်တွေအစီအဝေးလုပ်နေချိန်ဝင်ရောက်စီးနင်းတာနဲ့ပတ်သက်လို့အကြမ်းဖက်သမား9ဦးသေဆုံးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ဒီကြောင့်ကနေဟာရင်တွေနဲ့ပြစ်ခတ်တာကိုတော့ထည့်သွင်းဖော်ပြခြင်းမရှိပါဘူး